ဒီကနေ့ကြောက်တဲ့80ခြောက်နှစ်မြောက်ထိုင်းပြည်မင်းမြတ်ရဲ့မွေးနေ့မှာထိုင်းထောင်နေကနေအကျဉ်းသားတွေကိုလူချင်းချမ်းသာခွင့်ပေးဖို့စီစဉ်ထားပြီးမယ်အဲ့ဒီလူချင်းချမ်းသာခွင့်အပေါ်မူတည်ပြီးတော့စကျင်ဆာနာပြပွဲတွေဖြစ်နေတဲ့အတွက်အကျဉ်းသားလှုပ်ပေးဖို့စီစဉ်ကိုလောလောဆယ်မှာဆိုင်ငံ့ထားရတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာအသံမှကြီးကပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံဘ မြန်မာနိုင်ငံသားအချင်းသားတွေအတွက်86နှစ်မြောက်ထိုင်းမယင်ကြီးဘူမစ်ဖွန်အဒူရာဒက်ရှ်မွေးနေ့ဒီဇင်ဘာလ5ရက်နေ့မှာလူငယ်ချမ်းသာကွင်းရာရီနဲ့ပြည်တံလျှော့ပေါ်စီရေးမြန်မာအစိုးရဘက်ကထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကနေတဆင့်မေတ္တာရက်ခံစာပေးဖို့တောင်းဆိုထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုလက်ရှိထိုင်းနိုင်ငံထဲမှာဝင်ကြီးချုပ်ဟောင်းတက်ဆင်ပြည်တော်ပြန်ဝင်နိုင်ခွင့်ရစေနိုင်တဲ့အငင်းပွားစရာလူငယ်ချမ်းသာကွင်းဥပဒေကြမ်းကြောင်းလက်ရှိထိုင်းဝင်ကြီးချုပ်ယင်းလက်ရှင်နဝတ်ကိုအပြင်းထန်ဆန့်ကျင်ကြတဲ့လူသေးဆုံးတဲ့အထိတွေ့ထွက်တန်ယူဆန္ဒပြပွဲတွေဗန်ကောက်မြို့တော်မှာဖြစ်ပွားနေပါတယ်။ဒါကြောင့်ဘယင်ကြီးမွေးနေ့အချင်းသားတွေကိုလူငယ်ချမ်းသာကွင်းပေးဖို့အစီအစဉ်ဟာကြံ့ကြာနိုင်ပွဲရာရှိတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးဦးတင်ဝင်းက VOA မြန်မာပိုင်းကိုပြောပါရယ
်ဆန္ဒပြကြတယ်အဲ့ဒီအခြေခံအကြောင်းတရားကလူငယ်ချမ်းသာကွင်းဆိုတဲ့ဥပဒေမူကြမ်းအပေါ်မှာမူတည်ပြီးတော့ဆန္ဒပြနေတာဖြစ်တဲ့အခါကျတော့ဒီအတိုက်ခံတွေဘက်ကနေပြီးတော့ဒီနိုင်ငံရေးသဘောအခြေအနေရတယ်ပေါ့နော်သူတို့ကကန့်ကွက်နေတဲ့အခါမှာဘင်းမွေးနေ့လူရမျိုးမှာသူကလူငယ်ချမ်းသာကွင်းကိုထုတ်ပြန်မှုရှိတယ်အဲချက်ချင်းမထုတ်ပြန်နိုင်ဘူးပေါ့နော်ဟိုတောက်နှေးစေတယ်ဆိုတာမျိုးတွေအရင်နှစ်တည်းကလည်းဖြစ်ခဲ့တယ်ဒီနေ့မှလည်းဒီလိုပဲဒီအခု people ဖြစ်ပေါ်နေတဲ့ဒီနေ့ဆန္ဒပြပွဲကြီးကလည်းလူငယ်ချမ်းသာကွင်းဒီဥပဒေမူကြမ်းပေါ်မှာနော်ဟိုဆန္ဒပြရရင်နေပြီးတော့မှတဖြည်းဖြည်းတဖြည်းဖြည်းပေါ့နော်အခုဆိုရလားအစိုးရကိုဖြုတ်ချဖို့ဆိုတဲ့အားမျိုးအထိရည်ရွယ်ချက်တွေကပြောင်းပြီးတော့ပေါ့တစ်ဆက်တည်းပါပဲဆန္ဒပြရတဲ့ဇရိုက်ဖြစ်နေတာပေါ့အဲဘယင်းမွန်းတင်မှာတကယ်ဆိုရင်တော့လူငယ်ချမ်းသာကွင်းကပုံတာမအားဖြင့်ဆိုရင်ပုံမအားဖြင့်ဆိုရင်တော့သူကထုတ်ပြန်ရမှာလေထုတ်ပြန်နိုင်မလားမထုတ်ပြန်နိုင်ဘူးလားဆိုတော့ခဏစောင့်ကြည့်ရမှာပေါ့နော်
တရားဝင်ထိုင်းထောင်စီရင်နေအရာထောင်ကျသူမြန်မာ3000ကျော် 4000 လောက်ပဲရှိတယ်လို့ဆိုပေမဲ့မြန်မာနိုင်ငံသားတွေဘက်ကအကူအညီတောင်းခံထားတဲ့စည်းရင်းမှာတော့တောင်းကနန်းလောက်အထိရှိနေတယ်လို့ပြောပါရယ်ထိုင်းဆိုရရဲ့မူအရာမူရစေဝါမှုကနေလွဲလို့တခြားပြစ်မှုတွေကိုပဲလူငယ်ချမ်းသာကွင်းပေးတဲ့အတွက်မူရမှုနဲ့ထောင်ကျနေတဲ့မြန်မာနိုင်ငံသားအချင်းသားတွေကိုပြည်ထောင်လျှော့ပေါ်စည်းရေးကိုပဲလှုပ်ဆောင်ပေးနိုင်မယ်လို့သူကဆက်ပြောပါရယ်ထိုင
်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားအချင်းသားတွေပေါ့အဲသူတို့တွေလည်းအများစုကမူရင်မှုပေါ့မူရင်စေဝါမှုတွေနဲ့ပတ်သက်နေတာပေါ့အဲ့တော့လူငယ်ချမ်းသာကွင်းပေးတယ်ဆိုတဲ့အခါမှာရာဇဝတ်မှုကြီးရေဒီလိုမူရင်စေနဲ့ပတ်သက်တယ်ဆိုတဲ့ပြစ်မှုတွေပေါ့နော်ပြစ်မှုတွေကသူကအကျိုးမဝင်ဘူးလို့သိရတယ်ဒီမြန်မာနိုင်ငံသားလေထိုင်းနိုင်ငံမှာရောက်နေတဲ့အချင်းသားတွေကကိုယ့်ရဲ့ရာဂိုင်းနှုံးကျော်လောက်ဟိုဒီမူရင်စေဝါနဲ့ပတ်သက်နေတယ်ဆိုတဲ့အနေအထားတွေအယုံပေးတဲ့စာရီးကကျွန်တော်တို့တွေ့ရတာပေါ့နော်ဆိုတဲ့အခါမှာဒီကတ်တတ်ထားတဲ့အထက်မှာတော့ပါနေတယ်ဒါကြောင့်မလို့တက်တက်ခွင့်လို့ဟာမျိုးတော့ရကောင်းရသွားနိုင်တယ်ပေါ့ဗျာနော်
ဒီဇင်ဘာလ5ရက်နေ့မှာထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအစိုးရဆန့်ကျင်သူဆန္ဒပြသူတွေအနည်းချင်းလောက်ပဲကြံပြီးတော့ဆန္ဒပြသူအများစုကတော့ဆန္ဒပြစခန်းတွေကိုရုပ်သိမ်းပေးထားတဲ့အတွက်တည်ငြိမ်စပြုနေတဲ့အနေအထားဖြစ်တယ်လို့လည်းထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကဘန်ကောက်ရဲ့လုံခြုံရေးအခြေအနေကိုပြောပြပါတယ်
ဒီနေ့ကဘင်းကြီးမွေးနေ့ပေါ့နော်86မိနစ်မြောက်မွေးနေ့ဖြစ်တော့အတိုက်ခံဘက်ကလည်းသူတို့တတိထားပြီးတော့စိတ်ဝင်သွားတယ်ဝင်သွားတော့အေးချမ်းနေတယ်လို့ယူဆရတာပေါ့ယူဆနိုင်တာပေါ့နော်ထူးခြားတဲ့လှုပ်ရှားမှုတွေတော့သူမလုပ်ဘူးဆိုတဲ့အနေအထားမျိုးယူဆရတာပေါ့လေအစိုးရဘက်ကရောလူမျိုးရေးအဖွဲ့အစိုးရဘက်ကလူမျိုးရေးအဖွဲ့တွေရောတတိထားတဲ့ခါကျဒီနေ့ကတော့အေးချမ်းနဲ့ပဲဘင်းကြီးမွေးနေ့အပေါ်မှာလေသူတို့ကွန်ပျူတာတဲ့အနေအထားရှိတယ်လို့ယူဆရတယ်လေဒီနေ့ကတော့
နှစ်စဉ်နှစ်တိုင်းထိုင်းနိုင်ငံသူနိုင်ငံသားတွေကသူတို့ရဲ့ထိုင်းဘရင်မင်းမြတ်နဲ့မိဖုရားကြီးမွေးနေ့တွေကိုတော်ဝင်အထိမ့်မဲ့ဖြစ်နေနိုင်ငံတော်ဝန်ခမ်းနားကြီးကြဲစွာဆင်ရင်ကျင်းပကြလေးရှိပါတယ်နိုင်ငံအတွင်းအစိုးရထောက်ခံသူတွေနဲ့ဆန့်ကျင်သူတွေကြားနိုင်ငံရေးတင်မာမှုတွေရှိနေစေဖြစ်ပေမဲ့ကြာသာပတေးနေ့မှာကြာရောက်တဲ့ဘယင်ကြီးမွေးနေ့အတွက်တော့အလေးမြတ်ထားတဲ့အနေနဲ့ဆန္ဒပြသူပြည်သူတွေကိုယ်တိုင်ကဆန္ဒပြစခန်းတွေကိုရှင်းလင်းပြီးတော့ရက်ဆိုင်ပေးခဲ့ကြတာဖြစ်ပါတယ်ရှင်